ကောဇာတကရေ1384ခုနှစ်တပေါင်းလဇန်15ရက်ခရစ်နှစ်2013ခုနှစ်မလ26ရက်အင်္ဂါနေ့
ဒီနေ့ကျင်းပါမယ်ဓမ္မစရိယာနဲ့ပထမပြန်စာမေးပွဲတွေကိုဒီလိုတို့ခုတမတ်ထားတဲ့ရက်တွေမှာမကျင်းပါနိုင်တဲ့အကြောင်းတနိုင်ငံတော်သတင်းစာတွေထဲမှာကြေညာချက်ထုတ်ပြန်ထားတယ်။တကြံပြီးမှရက်တွေကြေညာမယ်အကြောင်းလည်းပဲပါတယ်ပေါ့။အဲ့တော့တပည့်တော်တို့ဒီအကြောင်းအနေနဲ့ဘာဆက်လုပ်မလဲဆိုတော့ဝင်ကွင်းစာမေးပွဲတွေလည်းပဲခုဒီညဆိုရင်ဂဇက်ထွက်ပြီပေါ့။ကပ်ပေးပြီလားတော့မပြောတတ်ဘူး။အဲ့တော့ဂဇက်ထွက်ပြီဆိုလို့ရှိရင်ကြရတဲ့တန်ကနှမျိုးနှစားရှိတယ်ဝင်ခွင့်ရပြီးတော့ကြတဲ့တန်ခါနဲ့ဝင်ခွင့်မရဘဲနဲ့ကြတဲ့တန်ခါဆိုပြီးတော့နှစ်မျိုးခွဲထားတယ်ကြပြီးတော့ဝင်ခွင့်ရတဲ့တန်ခါတွေကအမှတ်နည်းနည်းလေးနှီးဆက်တယ်ပေါ့အောင်ဖို့ရနှီးဆက်တယ်ကြတဲ့ဘာသာလဲနဲတယ်ပေါ့ဒါမျိုးသတ်မှတ်ထားတယ်ဝင်ခွင့်မရဘဲနဲ့ကြပြီးတော့ဝင်ခွင့်မရတဲ့တန်ခါတွေကရမှတ်ကလည်းတော်တော်နဲတယ်ဘာသာလည်းပဲနှစ်ဘာသာသုံးဘာသာအထိကြားတယ်အမှန်လည်းပဲနေတယ်ဆိုရင်ဒီလိုလိုဝင်ခွင့်မပေးဘူးပေါ့ဒါဒီကြောင်းရယ်စီမင်းအဲ့တော့ဝင်ခွင့်မရတဲ့ကြားတဲ့တန်ခါတွေကတော့ဒီလိုလိုစာတန်ထမ်းရမှာပေါ့သတ်မှတ်ထားတဲ့စာတန်ကိုမနှက်ဖန်ညကျဘုန်းကြီးစီလာခဲ့ပေါ့အဲ့တော့ကြွားပြန်ပြီးတော့တလာခွဲစသည်ဖြင့်ကိုယ်နဲ့နှီးဆက်ရကျောင်းနေမှာတလာခွဲနှစ်လစသည်ဖြင့်ပေးလိုက်တဲ့ဓာန်ကိုထမ်းပြီးတော့ဒီကျောင်းမှာနေမယ်ဆိုရင်ဝင်ခွင့်ပြန်ပြီးတော့စာပြန်သတ်မှတ်ထားတာလေးတွေကိုပြန်ပြီးတော့အစစ်ခံရမယ်ပေါ့ဒါကစာခဲ့ပြီပေါ့အဲ့တော့ဝင်ခွင့်မရတဲ့ကြားတဲ့တန်ခါတွေအတွက်ကတော့ပြီးသွားတာပဲအဲ့တော့ဖြေခွင့်ရတဲ့တန်ခါတွေကြဘယ်လိုလုပ်မလဲဆိုတော့တကြံပြီးလို့ရှိရင်နိုင်ငံတော်ကရက်ကျင်ညာလိမ့်မယ်အဲ့တော့ဒီကြားထဲမှာတကြံတော့မှာဒီလိုတို့အေးစေးစေးနားပြီးတော့လေငါရဲ့နားပြီးတော့စာဆက်ပြီးတော့လှုပ်ပေါ့ဇာမုဘဲဖြည့်ပြီးတဲ့ခါကျတော့တာမဏိကျော်ပါရုဒါဆင်းနေဝင်မဲ့တန်ဃာတွေကရွာကိုရက်နေနေပဲယူမှဖြစ်မှာပေါ့အများကြီးယူလိုက်လို့ရှိရင်လည်းပဲတာမဏိဇာမုဘဲနဲ့ဆက်ပြတ်သွားနိုင်တယ်အကြံတဲ့တန်ဃာတွေကတော့သူ့အတူအချိန်ပြည့်ရက်20ဆိုရက်20ခွင့်ယူလို့ရတယ်ဓမ္မစရိယာတန်ကတော့ဒီလိုကဏဝဇ္ဇကစာချတို့ဘာတို့ရောက်နေပြီဆိုရင်တော့ကလေးတွေလိုအချိန်ပြေးလဲမပြန်ပါနဲ့ကိုယ့်အကူပြီးမှအလုံးစုံမှတန်နိုင်နေမြပြန်ပေးပါဒါလေးတွေကလည်းပဲကိုယ့်ရဲ့စိတ်သက်ကိုယ့်ရဲ့လိုက်သိမှုနဲ့ပေါင်းဆက်ပြီးတော့ဒါလေးတွေကိုဆင်ခြင်ဖို့တူတူရှောက်ထားတာပေါ့နော်ဒါကပိုင်းတစ်ပိုင်းအဒုတိယတစ်ပိုင်းရောဩဝါဒမပေးခင်မှာဗာပြောခြင်းလဲဆိုတော့ဟိုရှင်ကဝိန္ဒနဲ့ရှင်သူစိတ်တနော်ဒီလိုလိုအောင်ယရနာရေခံကြီးရေလောင်ကံကြီးရဲ့နံလေးမှာတွားတွားပြီးတော့ဆော့တာအဲ့တော့တပည့်တော်လျှောက်ထားနေပြေဘူးတယ်ဒီဘောရီပင်တဝိုင်းမှာလုပ်ငန်းလုပ်ချိန်တာဝန်ကျတဲ့တန်ခါမှတပါမတွားပါနဲ့ဘာဖြစ်လို့လဲဆိုတော့ကြောင်ကြလို့ပြဒနာတွေရှုံနိုင်လို့ဒါပြောပြီးသားအခုဒီနေ့မှာဘာလို့သိရလဲဆိုတော့ရေပိုက်ပေါက်သွားတော့ဒါရှင်ကဝိန္ဒဆော့လို့ပေါက်သွားတယ်ဒါမျိုးသိရသူ့ကိုခေါ်မေးကြည့်တော့ဘောရီပင်ဘက်ကပဲမသွားရတယ်ထင်တာတဲ့ရေကန်ကြီးနန်းတော့သွားရတယ်ထင်လို့ဆိုဒါမျိုးလျှောက်တယ်အဲ့တော့တပည့်တော်ထပ်ပြီးတော့လျှောက်ထားပါမယ်ဝေယဝိဆချိန်မှာတပါအထူးမရှိဘူးဆိုရင်စာချမဟုတ်တဲ့တန်ဃာတွေအခုစာချအစပြီးတော့အဲ့ဒီရေကန်ကြီးနဲ့ပေါ်ရီပင်ကွင်းကိုမသွားပါနဲ့ဒါလေးကိုတပည့်တော်ပန်ကြားပါတယ်အဲ့ဒီကိုရင်နှစ်ပါးလည်းပဲမနှက်ဖန်တဲ့တပတ်ခါဒီထဲမှာထပြီးတော့ဒန်ထမ်းပါဟိုဖျောက်တက်တဲ့ချိန်မှာမတ်တက်ရက်ပြီးတော့ဟိုဘက်ထွက်ပြီးတော့ထမ်းတဲ့ဒန်ကိုနှစ်ရက်လှုပ်ပေးဖို့ဒါတပည့်တော်ပြောလိုက်တယ်တနေ့ရလည်းပဲတပည့်တော်ဒီကိစ္စနဲ့ပတ်သက်လို့ရှောက်ထားခဲ့တယ်။ဘာလဲဆိုတော့ကျောင်းကတန်ခါများလာတဲ့အခါမှာလိုတဲ့တန်ခါတိအောင် တကယ်လို့အရေးကြုံလာတဲ့အခါမှာတန်ဃာရီရဲ့အလုံးကိုသုံးသပ်မိအောင်ကိုနေရာနေပြီးတော့ကိုเจ้าကနေပြီးတော့အခြားတနေရာသွားရင်ဘာလုပ်ပြီးတော့သွားတဲ့တယ်လဲကျေကျေပြောပါဘာလုပ်ရမလဲပန်ပြောတာကိုကိုချင်းတီလာတပါးအနေနဲ့ကြိုးစားပြီးတော့ဆောင်ရွက်ပေးပါဒါမြတ်စွာဘုရားခွင့်ပြုခဲ့တဲ့လို့မြတ်စွာဘုရားလည်းဒီလိုနီးမိပြီးတော့လုပ်ခဲ့ရတယ်အများကြီးရှိတယ်ပန်ကြားတာဒီစာရိတ္တတီလာပါနောက်ပြီးတော့ချင်းချင်းလည်းပဲမေတ္တာသဘောတက်ရောက်တယ်လိုအပ်တဲ့ကံမှလည်းပဲမြန်မြန်အကျိုးတက်ရောက်မှုရှိတယ်ပေါ့ဒါကြောင့်မို့ကိုเจ้าကနေခြားเจ้าသွားတယ်စာကြည့်လိုက်သွားတယ်ဘာလုပ်ပြီးတော့သွားတင်တယ်လေပန်ပြောပြီးတော့သွားပါဒါလေးကိုလည်းပဲတပည့်တော်လျှောက်ထားခြင်းနဲ့ပေါ့နောက်ဒီနေ့တပည့်တော်ပြောခြင်းတာကဩဝါဒပိုင်းဆံရဘာလဲဆိုတော့ဒီဆရာစောကြီးရဲ့ပကံမျိုးဟောင်းနဲ့ကျွန်တော်ဆိုတဲ့ဆောင်းမားတဲ့ကနေကောက်ချက်ကလေးကိုဆွဲပြီးတော့တပည့်တော်ယနေ့တပည့်တော်တို့ကြောင်းမှာယနေ့ခေတ်မှာဖြစ်နေတဲ့စာတင်တိုက်တွေတပည့်တော်တို့ကြောင်းမှာဖြစ်နေတဲ့အခြေအနေလေးတွေကိုသုံးသပ်ကြည့်ရအောင်ပေါ့အဲ့တော့ဆောင်းပါးနာမည်ကပကံမျိုးဟောင်းနဲ့ကျွန်တော်ဆိုပြီးတော့ဆရာစောကြီးရေးခဲ့တယ်ပေါ့နော်အဲ့ဒီထဲမှာဆရာစောကြီးကဆောင်းပါးထဲမှာဘာပါလဲဆိုတော့ရွှေစည်းကုံစည်းတွေကိုဖူရတဲ့အခါမှာသူ့စိတ်ထဲဆင်ခြင်မိတာလေးကိုရေးတယ်ပေါ့ဘလို့ဆင်ခြင်လဲဆိုတော့ရွှေစည်းကုံစည်းတွေရဲ့တပ်ပေပုံဟာရွှေစည်းကုံစည်းတွေနဲ့မတူပါဘူးတဲ့ထူချားနေတယ်ပေါ့အဲ့တော့ရွှေစည်းကုံစည်းတို့ရဲ့တပ်ပေမှုနဲ့ရွှေတကုံစည်းတို့ရဲ့တပ်ပေပုံဟာဆရာစောကြီးရဲ့ခံစားချက်မှာထူခြားနေတယ်ဗာဖြစ်နေလေထူခြားနေတယ်လို့သူခံစားရတယ်ပေါ့တပ်ပေတာကတော့ရွှေတကုံစည်းတို့ကလည်းတပ်ပေတာပဲရွှေစည်းကုံစည်းတို့ကလည်းဖူးလို့မဝအောင်တပ်ပေတာပဲဒါပေမဲ့လို့တပ်ပေပုံရင်မတူတာကိုသူခံစားမိတဲ့အကြောင်းဒါလေးရေးထားတာပါရွှေတကုံစည်းတော်ရဲ့ပုံတော်ကဘလို့နေတယ်လဲဆိုတော့ပြေပြစ်တယ်တဲ့နှွယ်နှောင်းတယ်တဲ့စိတ်ချမ်းမြေ့ပွေဖြစ်တယ်တဲ့ဒါမျိုးလေးသုံးသပ်ထားတယ်အဲ့တော့ပြန်ပြောမယ်ရွှေတကုံစည်းတော်ရဲ့ပုံတော်ဟာနံပါတ်1ပြေပြစ်တယ်နံပါတ်2ကနှွယ်နှောင်းတယ်နံပါတ်3ကစိတ်ချမ်းမြေ့ပွေဖြစ်တယ်ဒါမျိုးလေးသုံးသပ်ထားတယ်နောက်တစ်ခါဘုန်းကြီးတို့ရွှေစည်းကုံစည်းတော်ကိုဖူးရပြန်တဲ့အခါမှာကျတော့ဘလူခန်စားချက်ပေါ်တယ်လဲဆိုတော့ရွှေစည်းကုံစည်းတော်ရဲ့မုတ်ဦးချင်းတည်ကြီးတွေဟာတဲ့ပြေဖြိုးတယ်စွမ်းအားကြီးမားတယ်လို့ထင်ရတယ်တဲ့အဲ့ဒါကရွှေစည်းကုံချင်းတည်ကြီးရဲ့ပုံတန်တန်အဲ့တော့နံပါတ်1ကပြေဖြိုးခြင်းနံပါတ်2ကခွန်အားကြီးတယ်လို့ထင်ရခြင်းဒါကရွှေစည်းကုံစည်းတော်မှာရှိနေတယ်မဟုတ်ဦးမှာရှိနေတယ်ချင်းသေးကြီးတွေကိုကြည့်ပြီးတော့သူခံစားရတဲ့အကြောင်းပေါ့နောက်တစ်ခါပါလဲဆိုတော့ရွှေစည်းကုံစည်းတော်ကဘလို့နေတယ်လဲဆိုတော့ပုံတော်ဟာကြန့်ခိုင်နေတဲ့နောက်ဒုတိယချက်အနေနဲ့ထက်မြက်တယ်လို့ထင်ရတယ်တဲ့အဲ့တော့ထက်မြက်တယ်လို့ထင်ရတယ်ကြန့်ခိုင်နေနောက်နံပါတ်3အနေနဲ့တက်ကြွအာရပွဲဖြစ်တယ်တဲ့ဒါဆရာစောကြီးရဲ့သုံးသက်ချက်ပဲဘသူရဲ့သုံးသက်ချက်လဲအဲ့တော့ရွှေတကုံစည်းတွေကပြေပြစ်တယ်၊နှွယ်နှောင်းတယ်၊စိတ်ချမ်းမွေ့ဖွယ်ရာဖြစ်တယ်။ရွှေစည်းကုံစည်းတွေရဲ့ပုံတော်ကိုဖူးရတဲ့အခါမှာပုံတော်ကကြန့်ခိုင်မှုရှိတယ်။ထက်မြက်တယ်လို့ထင်ရတယ်။တက်ကြွအားရဖွယ်ရာဖြစ်တယ်။ချင်းသေးကြီးတွေကလည်းပဲကြီးလိုက်ရရင်ပြေဖြိုးတယ်၊ခွန်အားကြီးလိုက်တာလို့ထင်စရာရှိတယ်။ဒီလိုရွှေတကုံစည်းတွေနဲ့ရွှေစည်းကုံစည်းတွေကိုဖူးပြီးတော့ဖူးရတဲ့အခါမှာသူ့ရဲ့ခံစားချက်ဒီလိုမတူတာလေးကိုခံစားလို့ရတဲ့အကြောင်းရေးတယ်ပေါ့။ရေးပြီးတဲ့အခါမှာသူကဘလို့သုံးသက်တယ်လဲဆိုတော့ဒီရွှေတကုံစည်းတော်တို့ရွှေစည်းကုံစည်းတော်တို့ဖွဲ့စည်းပုံဟာရွှေတကုံကနွဲ့နွဲ့နောင်နောင်ဒီလိုသဘောပေါ့နော်ပြေပြေပြပြချောချောမောမောဖူးရတဲ့ပုဂ္ဂိုလ်ရဲ့တန်တန်မှာစိတ်ချမ်းမြေ့ဝယ်ဖြစ်တာဘာဖြစ်လို့လဲဆိုရင်တဲ့အဲ့ဒီခေအဲ့ဒီမင်းအဲ့ဒီတန်းသူပြည်သားတွေရဲ့ဘဝအခြေအနေသဘောတရားကိုကိုစားပြုနေပါတယ်လို့ဒါမျိုးလေးသုံးသက်တယ်။အဲ့တော့တိုင်းသားပြည်သူတွေအုပ်ချုပ်တဲ့မင်းတွေနောက်ပြီးတော့ခေအခြေအနေအဲ့ဒီသုံးမျိုးရဲ့သဘောတွေကိုကိုစားပြုနေတာတဲ့။ဘာဖြစ်နေတာလဲ။အဲ့တော့ဘာဖြစ်လဲဆိုတော့ရွှေတကုံစည်းတော်ကြီးကိုတဲ့ပြုပြင်မွမ်းမံတည်ဆောက်တဲ့အချိန်တုန်းကအဲ့တော့ရွှေတကုံစည်းတော်ကြီးရဲ့ဉာဏ်တော်ပထမဆုံးတော့ဒါလောက်မြင်မှာမဟုတ်တဖြည်းဖြည်းနဲ့မင်းတွေဟာ တဖြည်းဖြည်းမြင့်မြင့်ပြီးတော့ပူဇော်ကြတာပေါ့ပြန်ပြီးတော့ပြုပြင်တဲ့အခါဇေဒီဟောင်းကိုငုံပြီးတော့တည်လိုက်တဲ့အခါမြင့်မြင့်သွားတာအဲ့တော့ဇေဒီတော်ကြီးကိုပြုပြင်မွမ်းမံတီဆောက်တဲ့အချိန်လုံးကတဲ့အဲ့ဒီအောက်ရဲ့မှာဘာသဘောရှိတယ်လဲဆိုတော့စစ်မှန်မရှိတဲ့ခေဖြစ်ပုံရတယ်တဲ့အဲ့တော့စစ်မှန်မရှိတဲ့ခေဆိုတော့ငြိမ်းချမ်းတဲ့ခေပေါ့ဘာခေလဲခေကလည်းပဲငြိမ်းချမ်းနေတဲ့ခေပြည်သူပြည်သားတွေကလည်းပဲစိတ်အေးလက်အေးနေထိုင်ကြတဲ့ခေတဲ့ပြည်သူပြည်သားတွေကလည်းစိတ်အေးလက်အေးဘာလုပ်ကြတဲ့ခေလဲနေထိုင်ကြတယ်အဲ့တော့ပြည်သူပြည်သားတွေငြိမ်းအေးတယ်စစ်မှန်လည်းမရှိဘူးတိုင်းပြည်ကလည်းပဲခေချီတွေကလည်းငြိမ်းအေးတယ်ဆိုတော့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းမငြိမ်းအေးတော့ဘူးလားငြိမ်းအေးတော့လားအဲ့တော့သူတို့ရဲ့သဘောထားကိုကိုစားပြုနေတဲ့သဘောပါတဲ့သူတို့ကနေပြီးတော့ပယံတွေကိုခိုင်းတယ်ပယံတွေကသူတို့ရဲ့စိတ်သဘောအရလှုပ်ပေးရတဲ့အတွက်ရွှေတကုံစီတီတော်ကြီးကိုပြုပြင်မွမ်းမံတိဆောက်တဲ့အချိန်အဲ့ဒီအချိန်တုန်းကခစ်ကလည်းပဲစစ်မှန်မရှိတဲ့ခစ်ဖြစ်ပုံရတယ်တိုင်းသူပြည်သားတွေကလည်းပဲစိတ်အေးလက်အေးနေထိုင်ရတယ်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းပဲဒါကိုကြည့်ပြီးတော့စိတ်အေးလက်အေးနဲ့အုပ်ချုပ်တယ်ပေါ့အဲ့ဒီခစ်အဲ့ဒီမင်းအဲ့ဒီတိုင်းပြည်ရဲ့ပြည်သူပြည်သားတွေရဲ့သဘောကိုကိုစားပြုနေပါတယ်တဲ့။ဘာဖြစ်နေပါသလဲ။ဒါရွှေတကုံစီတီတို့ကိုဖူးပြီးတော့ဆရာစောကြီးတွေးတာပေါ့နော်။ဒါမှန်ရင်လည်းမှန်ပါပဲ။ဒါအတွေးလေးရတော့သဘောကျစရာကောင်းတာပဲ။မှန်တယ်မှားတယ်ဆိုတာတော့ဒါခေချင်နေတိကျသီးမှရမှာပေါ့။ဒါဒီလိုတွေးပုံလေးရတယ်တော်တော်လေးကိုအတူယူစရာကောင်းတယ်ပေါ့။နောက်တစ်ခါဒီပြီတို့ရွှေစည်းကုံစီတီတို့ကိုဖူးရတဲ့အခါကျတော့ကြံခိုင်နေထက်မြက်တယ်လို့ထင်ရတယ်။တက်ကြွအားရဝေရဖြစ်တယ်။ဒါလည်းပဲဗာလဲဆိုတော့ဒီလိုတို့ရွှေစည်းကုံစည်းတီတို့ကိုတီတာကဘယ်မင်းလဲအနောယထာမင်းနဲ့ကြံစက်သားမင်းနောယထာမင်းတဲတာကမပြီးခဲ့ကြံစက်သားမင်းလက်ထက်မှာပြီးတက်ခဲ့တယ်ပေါ့နော်အဲ့တော့မင်းဘယ်နှပါတဲခဲ့ရတာလဲဘယ်မင်းနဲ့ဘယ်မင်းလဲအဲ့တော့နောယထာမင်းနဲ့ကြံစက်သားမင်းဒီမင်းနှပါအနေပြီးတော့တဲခဲ့တာအဲ့တော့ရွှေစည်းကုံစည်းတို့ဘာလို့ကြံ့ခိုင်တဲ့သဘောတက်ကြွတဲ့အာရဝေရဖြစ်တဲ့သဘောထက်မြက်တယ်လို့ထင်ရတဲ့သဘောတွေဘာဖြစ်လို့လဲဆိုတော့အဲ့ဒီချိန်မှာတဲ့မင်းနှစ်ပါးဟာနုပြူထက်မြက်သူတွေဖြစ်နေကြတယ်တဲ့မင်းနှစ်ပါးကဘာဖြစ်နေလဲနုပြူထက်မြက်တဲ့ဒီစည်းတို့တည်တဲ့ချိန်မှာတက်ကြွနေတဲ့အချိန်ကြီးဒါလည်းပဲဖြစ်နေတယ်နောက်ပြီးတော့တနိုင်ငံလုံးကိုကိုနှုံနှလုံးတပြေးညီထိမ့်သိမ်းဆောင်းရှောက်နိုင်မှုအတွက်စူးစမ်းအထောက်နေရတယ်။ဘာပြောတာလဲဆိုတော့တပြည့်တို့နောယထာမင်းခေမှာအကြီးကြီးတွေကိုတော်လှန်ပြီးတော့ဗုဒ္ဓဘာသာဖျားရှင်ရဲ့သာသနာတော်ကြီးနိုင်ငံတော်အနှံ့ပြန်အောင်လုပ်တဲ့အခြေ။နောက်ပြီးတော့တပြည့်တို့နိုင်ငံရဲ့နယ်နိမိတ်ကိုလည်းပဲတဖြည်းဖြည်းနဲ့ကျယ်ပြန့်လာအောင်တနိုင်ငံလုံးစုစည်းမိဖြစ်အောင်ဒါမျိုးလုပ်နေတဲ့အခြေပေါ့။ဒါကြောင့်မို့တနိုင်ငံလုံးကိုကိုယ်နှုံနှလုံးတပြေးညီတဲ့ဖြစ်အောင်စူးစမ်းနေရတဲ့အခြေလေးဖြစ်တယ်။တတိထားနေရတဲ့အချိန်ဖြစ်တယ်ပေါ့အဲ့တော့နိုင်ငံတော်ကြီးကျေပြန့်လာအောင်လုပ်နေရတယ်ဒါမျိုးတွေလည်းပါဝင်တယ်လှုပ်ဆောင်နေတဲ့ရှင်ဘုရင်နှစ်ပါးကလည်းပဲနုပြူပြီးတော့တက်ကြွနေတဲ့အချိန်ဖြစ်တယ်တဲ့အဲ့တော့တတိထားပြီးတော့ဗုဒ္ဓဘာသာကလည်းပဲစပြီးတော့ထွန်းကားတဲ့အချိန်အကြီးကြီးတွေကိုမောင်းထုတ်ပြီးတော့လူကိုလဲပြီးတော့ဆင်ထိန်စတဲ့အလုပ်တွေကိုခံတယ်အဲ့တော့ပြည်သူပြည်သားတွေယုံကြည်နေတဲ့ဘာသာကိုသူတို့ကနေပြီးတော့အားလုံးမာနေတယ်ဆိုပြီးတော့တိုက်ဖြတ်ပြီးတော့ဗုဒ္ဓဘာသာရှင်အရဟံကိုကိုးကွယ်ပြီးတော့ဗုဒ္ဓဘာသာသာသနာတော်ကြီးကိုစပြီးတော့နိုင်ငံတော်ထဲမှာပြန်ပွားအောင်တနိုင်ငံလုံးကိုနှုံနှလုံးသုံးပါးလုံးညီညွတ်လာအောင်စီလုံးရေးတွေဆင်းနေတဲ့ချိန်နေနမိတ်တွေလည်းပဲဒီလိုအဲ့ဒီခေတ်မှာပထမမြန်မာနိုင်ငံတော်ကြီးစပြီးတော့ဒီနေနမိတ်တွေကျေပြန့်လာအောင်လုပ်ရတဲ့ချိန်ဆိုတော့တတိထားနေရတဲ့အချိန်အာမန်တွေပြည့်နေတဲ့အချိန်ဒီချိန်မှာရွှေစည်းကုံစည်းတွေကိုတဲတယ်ဆိုတော့ရွှေစည်းတီကုံစည်းတီတို့ရဲ့ပုံတော်ဟာတဲ့အဲ့ဒီမင်းတွေရဲ့တိုင်းသူပြည်သားတွေရဲ့ခေချီနေရဲ့သဘောတွေအဲ့ဒီသဘောတွေကိုမလွန်ဆန်နိုင်တဲ့ပန်းရံတွေရဲ့ပယံတွေရဲ့လက်ရာကြောင့်ဒီလိုကြံ့ခိုင်ခြင်းသဘောထက်မြက်တဲ့သဘောတက်ကြွအားရပွေရာဖြစ်တဲ့သဘောတွေပေါက်နေတာဖြစ်လိမ့်မယ်လို့ဘယ်ဆရာကြီးကတွေးခဲ့တာလဲဆရာစောကြီးကတွေးခဲ့တာလေဒါလေးတပြောတူဒါလေးဖတ်ပြီးတော့တပည့်တော်တို့ယနေ့ခေတ်ဖြစ်နေတဲ့တပည့်တော်တို့ကြောင်းတိုက်တွေလည်းပဲဒါတပည့်တော်တို့အထူးသဖြင့်ရှင်ဖျားတို့အားလုံးဟာတောင်မျိုးခန္ဓာယုံဆရာတော်ဘုရားကြီးရဲ့ဩဝါဒအရဆိုရင် ကောင်းဆောင်ပင်တန်းလာတက်နေတာပါလာတက်နေတာလေအဲ့တော့ဒီမှာအမြဲတပိခံဖို့မဟုတ်ဘူးရှင်ဘုရားတို့တချို့ကလည်းပဲကိုယ့်ရဲ့ကိုယ့်ရွာပြန်ပြီးတော့ရဲ့ရွာကိုကောင်းဆောင်ရမယ်တချို့ကလည်းပဲစာသင်တိုက်တွေမှာကောင်းဆောင်မယ်တချို့ကလည်းပဲတရားဟောပြီးကောင်းဆောင်မယ်တချို့ကလည်းတရားပြကောင်းဆောင်မယ်အလုံးပါလာပြီးတော့သင်တန်းတက်နေတာလေအဲ့တော့ကောင်းဆောင်သင်တန်းလာတက်နေတာဒီတော့ဒါလေးကတပိတော်သူတတိထားတဲ့ကောင်းဆောင်လုံးမဲ့ပုံကိုယ်တွေပေါ့အဲ့တော့ကောင်းဆောင်လုံးမဲ့ပုံကိုယ်တွေတတိထားတဲ့ဆိုတော့ငယ်ငယ်တည်းကနေပြီးတော့ကိုယ့်ရဲ့သဘောထားလေးတွေကိုယ့်ရဲ့ရည်ရွယ်ချက်လေးတွေပေါ်လွင်ဖို့ထင်ရှားဖို့မလိုအပ်ဘူးလားလိုအပ်သလားလိုအပ်တယ်ကိုယ့်ရဲ့သဘောထားအတိုင်းပုံပေါ်ကြရတာပဲအဲ့တော့ရွှေစည်းကုံစည်းတို့ကြီးကြံခိုင်မှုအာရဘွေရာဖြစ်မှုဒါတွေဟာအဲ့ဒီခေတ်ကမင်းနှစ်ပါးရဲ့တက်ကြွဖွယ်ရာဖြစ်ပုံနေနိုင်ငံတော်ကြီးကျေပြန့်အောင်စူးစီးပြီးတော့ဗုဒ္ဓဘာသာထွန်းကားအောင်အာတတေယောလုပ်နေတဲ့အချိန်ဒီဒီသဘောတရားတွေကိုထင်ဟပ်ပြီးတော့တိုင်းသူပြည်သားတွေရဲ့သဘောခေတ်ရဲ့သဘောမင်းနှစ်ပါးရဲ့သဘောဒီသဘောတရားတွေရဲ့ကိုထင်ဟပ်မှုကိုခံရပြီးတော့အဲ့ဒီခေတ်အဲ့ဒီခါရဲ့ကိုစားပြုတဲ့သဘောနဲ့ရွှေစည်းကုံစည်းတွေဟာလည်းပဲကြန့်ခိုင်တဲ့အသွင်နဲ့ဖူးမြင်ရတဲ့တိတ်ပြီးတော့တက်ပေတာပဲအာရဖွယ်ရာကောင်းလိုက်တာတဲ့ဒါမျိုးဆရာဆိုကြီးကတွေးခဲ့တယ်ပေါ့ရွှေစည်းကုံစည်းကြီးတော့ပြန်ပြီးတော့မွမ်းမံတဲ့အချိန်တုန်းကလည်းပဲစင်မတေရလည်းပဲအေဂျန်လို့တိုင်းသူပြည်သားတွေရဲ့စိတ်ဓာတ်တွေကလည်းပဲစိတ်အေးလက်အေးနဲ့အေဂျန်ချင်းနေရတဲ့အချိန်နောက်ပြီးတော့တိုင်းပြည်ကိုအုပ်ချုပ်နေရတဲ့ပုဂ္ဂိုလ်တွေကတိုင်းပြည်ငြိမ်းချမ်းတော့သူတို့လည်းပဲငြိမ်းအေးတဲ့အချိန်အဲ့တော့ရွှေစည်းကုံစည်းကြီးတို့ယူကိုပြုပြင်မွမ်းမံတည်ဆောက်နေတဲ့အချိန်ဟာဒီလိုခေတ်ဒီလိုတိုင်းသူပြည်သားတွေရဲ့သဘောဒီလိုတိုင်းပြည်ကိုအုပ်ချုပ်တဲ့ရှင်ပြည်တွေရဲ့တဘောတွေကိုထင်ဟပ်ပြီးတော့ကိုစားပြုနေပြီးတော့ရွှေတကုံစီတီတော်ဟာနွဲ့နွဲ့နှောင်းနှောင်းနဲ့တိတ်ပြီးတော့ပြေပြေပြေပြေနဲ့စိတ်ချမ်းမြေ့ဖို့ရကောင်းတယ်ဖူးလိုက်ရရင်တိတ်ပြီးတော့အားရစရာကောင်းတယ်ကြည်ညိုစရာစိတ်ထဲမှာချမ်းမြေ့သွားတယ်ဒါမျိုးပုံပေါ်တယ်ပေါ့အဲ့တော့တပည့်တော်တို့ခေါင်းဆောင်လုံးနဲ့တန်ခါအားလုံးဟာတတိထားတဲ့ခုတပည့်တော်တို့စာသင်တိုက်လုပ်တယ်ပေါ့စာသင်တိုက်လုပ်တယ်ဆိုလို့ရှိရင်တပည့်တော်အနေနဲ့ဘယ်လိုပုံပေါ်တယ်လဲဒါလေးရှင်ဘုရားတို့လည်းပဲတတိထားတဲ့မှာပဲ။ဘာလဲဆိုတော့တပည့်တော်အနေနဲ့ငိုရဲခေါင်းထဲမှာစာမှုပဲအောင်ဖို့ဒါတခုတည်းကိုတပည့်တော်စိတ်ထဲမရှိခဲ့ပါဘူး။အဲ့ရင်နှုံးကလေးကတပည့်တော်အောင်မြင်သောကြောင်းတိုက်ဆိုတာမရေးခင်ကလည်းဩဝါဒပေးဘူးလေ။ဒီဆောင်ပါးကိုလည်းရေးပြီးတဲ့အခါမှာဒါတပည့်တော်ရဲ့ဆန္ဒကိုရှင်ဘုရားတို့ထိုက်တဲ့လောက်သိသွားမှာပဲ။အဲ့တော့စာမျိုးပွဲတွေအောင်နေတာကိုတပည့်တော်အောင်မြင်တယ်လို့မသတ်မှတ်ပါဘူး။ဘလို့တဘောကိုတတ်မှတ်လဲဆိုတော့စာမှုပဲအောင်ပြီးတဲ့နောက်မှာရှင်ဖျားတို့ကိုဆယ်စုနှစ်တခုနှစ်ခုပြန်ပြီးတော့တပည့်တော်သုံးသပ်မယ်။အဲ့ဒီအချိန်မှာရှင်ဖျားတို့ဟာပညာထက်တယောက်တက်ပြီးတော့စိတ်ထားတွေကောင်းကောင်းမွန်မွန်နဲ့သာသနာအလုပ်ကိုကိုကျိုးစွန့်ပြီးလုပ်နေသလား။ဒါမှမဟုတ်ကိုယ့်ရဲ့အောင်မြင်မှုကိုတာယာပြီးတော့ကိုယ့်ရဲ့အောင်မြင်မှုကိုဗန်းပြပြီးတော့ဘုံကြည်အောင်နာမည်ကြည်အောင်ဘုန်းကံနဲ့ဇင်ရစ်နေသလား။ဓာရီပေါ်မှာမူတည်ပြီးတော့ကြောင်းတက်ရဲ့အောင်မြင်မှုကြောင်းတက်ရဲ့မအောင်မြင်မှုတပည့်တော်သုံးသက်ပါတယ်ဒါရှင်ဘုရားတို့ကိုတပည့်တော်ဩဝါဒပေးခဲ့တယ်ဒါအလုံးမှတ်မိလားမမှတ်မိဘူးလားအကြီးတွေကတော့မှတ်မိမယ်လို့ယူဆပါတယ်တပည့်တော်ဒီသဘောတရားပြောခဲ့တယ်ဒါကြောင့်တပည့်တော်တစ်နှစ်တစ်နှစ်ပြည်သွားပြီဆိုရင်ဒီကြောင်းကဘာတွေအောင်နေလိုက်ပြီးတော့တပည့်တော်စာရွက်လည်းအထူးမဖြန့်အဲ့တော့စာရွက်ဖြန့်ပြီးတော့တရားဓမ္မတွေကြားထဲမှာဘယ်နှပါဖြည့်တယ်ဘယ်နှပါအောင်လဲဒါတပည့်တော်ရဲ့ရည်မှန်းချက်မဟုတ်ပါဘူးဒါရှင်ပြားတို့ကိုသိအောင်ပြောပြတာအဲ့တော့တပည့်တော်ရဲ့ရည်မှန်းချက်ကအောင်တဲ့တန်ခါသည်ပထမလက်တန်းအောင်ရင်ပထမငယ်တန်းပြန်ပြီးတော့ချနိုင်တဲ့စွမ်းရည်ပြည့်ရမယ်ဒါငဘိုးရဲ့သတ်မှတ်ခဲ့တာပထမကြီးတန်းအောင်ရင်ပထမလက်တန်းပထမကြီးတန်းကိုပြန်ပြီးတော့ချနိုင်တဲ့စွမ်းရည်ရှိရမယ်ဒါတပည့်တော်ရဲ့ရည်မှန်းချက်အဲ့တော့ရည်မှန်းချက်အတိုင်းပဲတပည့်တော်ဥဝိနာဇာရပထမကြီးအောင်ပထမကျော်အောင်တော့အကြီးတန်းနဲ့ဆိုင်တဲ့ပဋ္ဌာန်းတွေပါလေတပည့်တော်တခါတည်းလွှဲပေးလိုက်တာပဲစမ်းကြည့်လိုက်တာစမ်းကြည့်လိုက်တော့လည်းပဲဆက်ပြီးတော့အောင်မြင်သွားတယ်။နောက်ဥတိလနန္ဒတို့အောင်တော့လည်းပဲပဋ္ဌာန်းတွေပါလေဆက်ပြီးတော့ခြာခိုင်းနောက်ဥသူမနာတို့ဆက်ပြီးတော့ခြာခိုင်းဘသူခြာခိုင်းခြာခိုင်းတပည့်တော်တော်တော်တန်တန်တော့ကျန်ပေါက်အောင်ဒီရာနှုံးပြည့်အမှတ်ယူနိုင်အောင်အားလုံးချနိုင်တဲ့သဘောတွေ့ရတယ်ဆိုတော့အဲ့တော့တပည့်တော်ရဲ့ရည်ရွယ်ချက်ကိုအောင်မြင်တယ်လို့သုံးသပ်မလားမအောင်မြင်ဘူးလို့သုံးသပ်မလားအဲ့တော့တပည့်တော်ရဲ့သဘောအတိုင်းသ သူကပုံပေါ်လာတဲ့သဘောလေးတွေရှိတယ်ဒါလေးတွေကိုရှင်ဘုရားတို့ဒီဆောင်းမလေးဖတ်ပြီးတော့တပြီးတော့တွေးရလို့အရှင်ဘုရားတို့လည်းပဲခုချိန်ကလေးကငါတို့ဘာလုပ်မလဲကောင်းထဲမှာထည့်ထားဖို့ဘွဲတွေရသွားပြီဆိုလို့ရှိရင်ဒီဘွဲနဲ့ထိုက်တန်တဲ့ပေးဆက်မှုငါလုံနိုင်ပါမလားလုံချင်တဲ့စိတ်ရောရှိပါမလားဒါလေးတွေနှလုံးသားထဲမှာနှလုံးသွင်းထားဖို့မလိုအပ်ဘူးလားလိုအပ်သလားအဲ့ဒီနှလုံးသွင်းသဘောထားအတိုင်းအနာဂတ်မှာပုံပေါ်တယ်လို့ပြောလို့မရဘူးလားရနိုင်လားရနိုင်တယ်ဒါကြောင့်တပည့်တော်ကအောင်မြင်မှုဒါမျိုးကြီးဒီကြောင်းကဘယ်နှပါးဖြည့်တာဘယ်နှပါးအောင်လဲစကားအဖြစ်နဲ့တခါတည်းပြောချင်ပြောမှာပေါ့ဒါမှမဟုတ်ဒါကြီးကိုနှစ်သာရသဘောအနေနဲ့ရတော့တပည့်တော်လူတွေလည်းပဲသိအောင်မပြောခဲ့ဘူးရှင်ပြားတို့တန်ခါချင်းချင်းလည်းသိအောင်တပည့်တော်မပြောခဲ့ဘူးတပည့်တော်ရဲ့ရည်ရွယ်ချက်ကဒါပထမကြီးတန်းအောင်ရင်ပထမကြီးတန်းပထမလက်ပထမငယ်ဘဲဘာသာကိုပဲခြာကန်းခြာကန်းနည်းနည်းပြန်လေ့လာပြီးရင်အပြည့်စုံခြာနိုင်ရမယ်ဒီလိုရည်ရွယ်ချက်နဲ့သင်ခဲ့တာဒါကြောင့်ရှင်ဘုရားတို့နေတရတေးတဲ့စာအုပ်တီးမကင်မနဲ့ဂိုင်လို့ရှိရင်ဒီမှာနေပွင့်ပေးခြင်းမှာပေးပါဒါမျိုးတည်ပြီးတော့ပြောခဲ့တယ်မဆုမရတယ်အရန်ဖြစ်နေကြည်ပါဒါကြီးကိုနှစ်တာရာသဘောအနေနဲ့မကြည့်ပါနဲ့ဒါကြီးကျက်ပြီးတော့ကြံ့ရင်ကိုလွတ်တာမလုပ်ပါနဲ့ကြံ့ရင်ကြည့်ပါကျန်ရင်ကြည့်လို့နားမလည်ဘူးမဆုကြည့်ပြီးတော့ဟောဒီမဆုကဒါကိုကြည့်ပြီးတော့ရေးတာပါလားဓမ္မစရိယာစပြီးတော့တပည့်တော်ဒီနီးလေးတွေကိုအရှင်ဘုရားတို့ကိုလက်ဆင့်ကမ်းခဲ့တယ်ခုလည်းပဲဒီနီးအတိုင်းကျင့်သုံးနေမယ်လို့တပည့်တော်ယုံကြည်ပါတယ်ဒါကြောင့်မို့ဒီနီးကိုသုံးလိုက်တဲ့အခါကျတော့ဒီနီးကပုံပေါ်လာတဲ့အခါကျတော့ဘာဖြစ်လဲဆိုတော့စာချဖုန်ကြီးရှားပါတဲ့အရေးကိုကာကွယ်ပြီးသားဖြစ်သွားတယ်တဲ့စာချဖုန်ကြီးရှားပါမှုကိုမကာကွယ်နိုင်ဘူးလားကာကွယ်နိုင်လားအဲ့တော့ကိုအောင်တဲ့တန်းကိုဒါမျိုးကြမ်းကန်တွေကိုပိုက်စိတ်တက်ပြီးတော့တက်နိုင်နေမြန်လေးလာလိုက်တဲ့အခါကျတော့ဒီလိုသူအသင်းနေကြတော့မတက်တာဘူးလားတက်တာလားဘေးနဲ့ရှင်လို့ရှိရင်ဒီကြောင့်မှအများကြီးတက်တာတယ်တနည်းအဥဒ္ဓမန္တန္တာစကားဆက်လို့လျှောက်တယ်အဲ့တော့ဘေးမှာတဲ့စာသင်တန်းတွေလုံနေရတာတော်တော်ကြီးကိုပင်ပန်းတာပဲတဲ့တော်တော်ကြီးပင်ပန်းတဲ့လောက်ခကြီးကြတော့လည်းပဲရောက်တာအားနေတယ်ဒီလိုသူကြောင်းကြတော့တဲ့ပုံမှန်လေးလှုပ်ယုံနေအောင်သွားကြတာပဲတဲ့စနစ်ကတော်တော်ကွာတာပဲဆိုပြီးတော့ခုဥဒ္ဓမာနန္ဒဒီနေ့သာသာအဖြစ်သွားတဲ့ဒီစာချဘုန်းကြီးနုနာရီကဘုန်းကြီးဥဒ္ဓမာနန္ဒတပည့်တော်ကိုရှောက်တဲ့စကားလေးဒါတရိယာလို့ပြောတာပါအဲ့တော့တပည့်တော်အနေနဲ့ပုံဖော်နေတာကပညာရေးနဲ့ပတ်သက်လို့ရှိရင်ကိုအောင်တဲ့တန်းကိုကိုချနိုင်ရမယ်ကျန်းရင်ကိုတက်နိုင်တယ်မြလှုပ်ရမယ်လှုပ်နိုင်အောင်လည်းပဲပံ့ပိုးပေးတယ်စာချဘုန်းကြီးတွေကိုလည်းပဲမသိရင်မေးဆိုတဲ့စနစ်ကလေးတွေနဲ့တီးခံပြီးတော့လှုပ်ပေးဖို့ဒါလေးတွေလှုပ်လိုက်တယ်အဲ့တော့ကိုပုံပေါ်တဲ့အတိုင်းထိုက်တဲ့လောက်အောင်မြင်လာတယ်ဆိုတော့ခုတနိုင်ငံလုံးကထိုက်တဲ့လောက်ဒီเจ้าကိုအာယုံလေးတွေပြုတ်လာကြရတယ်ပေါ့အသင်တင်အာယုံပြုတ်လာကြရတယ်ဟာဒီเจ้าမှာနေလို့ရှိရင်ပညာလေးတွေမဆိုးဘူးနေထိုင်မဆိုးဘူးဒါမျိုးလေးတွေပေါ့ဒါတပည့်တို့စိတ်ထဲမှာရှိနေတဲ့သဘောထားအတိုင်းပုံပေါ်တယ်လို့သုံးသက်လို့မရနိုင်ဘူးလားရနိုင်လားရနိုင်တယ်ဒါလေးတွေကိုရှင်ဘုရားတို့ခေါင်းနဲ့နှလုံးသားထဲမှာစွဲနေအောင်မှတ်ထားပါအဲ့တော့ကိုယ်သဘောထားအတိုင်းကြီးလိုက်ရင်ဖြစ်သွားတာပဲဒါလေးတွေကသိပြီးတော့ဟိုအံ့ဩစရာကောင်းတယ်ဆရာစောကြီးသုံးသက်တာကလည်းဒါလေးတွေကအတူယူစရာကောင်းတယ်ပေါ့သိပြီးတော့ဒီအားကြစရာလည်းကောင်းတယ်ဒီပညာရည်လေးတွေကအဲ့ဒါကြောင့်မို့တပည့်တော်အနေနဲ့ဒီစာမေးပွဲကိစ္စတွေနဲ့ပတ်သက်ပြီးတော့ဘယ်နှပါအောင်လဲဖြေတာကဘလောက်ရာနှုံးကဘလောက်စာမှုပဲအောင်များတယ်တပည့်တော်ကုန်မယူပါဘူးငကိုရေကတန်တန်ရှင်းရှင်းဖြေပါအများကြီးအောင်တာတဲ့တပားအောင်နှစ်ပားအောင်အဲ့ဒီအောင်တဲ့တပားနှစ်ပားတည်တန်ရှင်းတယ်ရိုးရိုးသားသားဖြေတယ်တပည့်တော်ဒီကုန်ကိုပဲလိုချင်တယ်ရှင်ဘုရားတို့အနေနဲ့တချောင်းတိုင်လုံးဖြေလိုက်တာအများကြီးအောင်လိုက်တာရာခိုင်နှုန်းတွေကအများကြီးပဲဒါကိုတပည့်တော်ကုန်မယူပါဘူးဒါတပည့်တော်ဟိုတုန်းကထက်တလဲလဲတပည့်တော်ပြောခဲ့တယ်တပည့်တော်ပြောတဲ့အတိုင်းပဲဒီဒီလိုတို့ကြောင်းနေတဲ့ဒီငယ်လက်ကြီးဆိုင်ရာကတော့အများကြီးမအောင်ပါဘူး။ဒါပေမဲ့လို့အောင်တဲ့ပုံကိုယ်တွေကလည်းထူးထူးချွတ်ချွတ်လေးတွေအကြော်တန်းတွေပါတွေဝင်ပြီးတော့စာကြည်ချင်းဆိုတဲ့ဒီအကျိုးတရားတွေရပြီးတော့စာပြန်ချခိုင်းလို့ရှိရင်လေမယုံမကြောက်ဖ ೇನೆ ပြန်ပြီးတော့ချနိုင်တဲ့စွမ်းရည်လေးတွေရလာတယ်။ဒါတပီတော့ကျေနပ်တယ်။ဒါတပီတော့ပုံပေါ်တဲ့အတိုင်းဖြစ်သွားတာပဲ။နောက်တစ်ခါစာချဘုန်းကြီးရှားပါမှုဘေးကိုလည်းပဲကာကွယ်ပြီးသားဖြစ်သွားတယ်။ဒါကြောင့်မို့ရှင်ဘုရားတို့သဘောထားလေးတွေကတိတ်ပြီးတော့လိုအပ်တယ်ပေါ့။အဲ့တော့တပည့်တော်တို့ကြောင်းတိုင်နေနဲ့ဒါမျိုးလိုက်လိုက်တော့ဒါမျိုးပုံပေါ်သွားတယ်။အဲ့တော့တချို့နေရာတွေကြတော့စာမှုပဲအောင်ဖို့စာမှုပဲမအောင်လို့ရှိရင်တရားတော်မတွေကမေးလို့ရှိရင်နည်းနည်းလေးအောင်တာကိုပြောမှရှက်လို့ အဲ့တော့စာမှုပဲအောင်ဖို့ဆိုပြီးတော့တွန်းအားပေးပြီဆိုရင်အောင်လို့ရတော့တာပဲအဲ့တော့စာကြည်မှုတွေစာပေနှံ့စက်မှုတွေအာမနေနိုင်မလားအာနေနိုင်လားစာမှုပဲအောင်တဲ့ဘွဲရတဲ့ပုံကိုယ်တွေတော့များလာပါတယ်ဒီကျန်းစာကိုပိုင်ပိုင်နိုင်နိုင်ပို့ချပါဆိုရင်လည်းပဲစာချဘုံကြီးရှားပါမှုမဖြစ်နိုင်ဘူးလားဖြစ်နိုင်သလားအဲ့တော့စာမှုပဲတွေတော့အများကြီးအောင်တာပဲဒါမှမဟုတ်စာချနိုင်တဲ့ပုံကိုယ်အဖြစ်ပဲချနိုင်တယ်ပြပြဝဝချနိုင်တဲ့ပုဂ္ဂိုလ်လေရှားပါမယ်ဒါဆိုရင်ဒီလိုစာသင်စာချရာကျူသာသနာလက်ဆင့်ကမ်းနေဆိုတာအတိပ္ပယ်ရှိမလားအတိပ္ပယ်မရှိနိုင်တော့ဘူးလားအတိပ္ပယ်မရှိနိုင်တော့ဘူးအဓိကစာသင်စာချလောက်တာလက်ဆင့်ကမ်းတာဘာလောက်တာလဲဘာကိုလက်ဆင့်ကမ်းတာလဲသာသနာကိုလက်ဆင့်ကမ်းတာဘာကိုလက်ဆင့်ကမ်းတာလဲအဲ့တော့ဘုရားဆုံးမတော်တွေကိုတတ်နိုင်နေမြတ်ကိုယ်ဤကိုယ်သွေးနဲ့ကြည့်တဲ့အောင်လို့ဓမ္မစရိယဆိုတာလည်းကျန်လေးရဲ့နည်းနည်းလေးပဲတရားကိုကြည့်ပြီးတော့ကိုယ်တိုင်ကြံစီတတ်ဖို့သုံးသက်တတ်ဖို့ရေးထားတဲ့စာတွေကိုအမှန်မှန်ဆုံးဖြတ်တတ်ဖို့ဒါတပည့်တို့အဓိကကြပါတယ်ဒါကြောင့်မို့ရှင်ဖျားတို့တပည့်တို့ဒါလေးတွေကိုထည့်ပြီးတော့ပြောပေးနေတာအဲ့တော့စာသင်တိုက်တိုက်လုပ်တယ်ဆိုတာစာမှုပဲအောင်ဖို့တရားဓမ္မတွေအောင်တာများတာကိုသိအောင်လို့ပူဇော်ပွဲလုပ်တဲ့အခါမှာတရားဓမ္မတွေများများလာအောင်လို့လှူစေခြင်းလို့ဒါတွေတပိတော့ပုံမဖော်ပါဘူးဒီစုပေးပွဲဆိုလည်းပဲရှင်ပြားတို့လက်လာပါနဲ့မြတ်တောက်အောင်ပဲလှုပ်ပေးတယ်ဒီပြောတို့အကြီးတွေရဲ့တက်နေနေများလက်လာပါလေးတွေခွဲချမ်းပြီးတော့လှူဒန်းပေးတယ်ဒါလေးနဲ့နှစ်သက်ပါတင်းတိမ်ပါလူတွေမဖိတ်ပြရစေနဲ့ဒါတပိတော့မေတ္တာရက်ခံခဲ့တယ်ဒီတိုင်းပုံဖော်တယ်ဒါဘာဖြစ်လို့လဲဆိုတော့ရှင်ပြားတို့ဟာတစ်ချိန်မှာခေါင်းဆောင်ဖြစ်မဲ့ပုံကိုယ်တွေခေါင်းဆောင်ဖြစ်မဲ့ပုံကိုယ်တွေဟာတပိတော့အတုကိုလိုက်တယ်ဆိုရင်ဒီနည်းလေးနဲ့လိုက်ရင်မကောင်းနိုင်ဘူးလားကောင်းနိုင်သလားအတပိတော့ပွဲလန်းကြီးတွေကျင်းပလူတွေအများကြီးဖိတ်လက်လာပါတွေအများကြီးရရှင်ဖျားတို့တကယ်လို့များဒါကိုအတုလိုက်ယူသွားမယ်ဆိုရင်ဒါတွေကကောင်းတဲ့လက္ခဏာမဟုတ်နိုင်ဘူးတဲ့မကောင်းတဲ့လက္ခဏာတွေဖြစ်သွားနိုင်တယ်ဘုန်းကြီးလည်းပဲတမိုင်းမှာတရားခံမဖြစ်နိုင်ဘူးလားဖြစ်နိုင်သလားမြတ်စွာဘုရားဒီတုတ်တန်တွေတို့တချို့နေရာတွေတော်တော်များများမှာဒိဋ္ဌာနုကတိဘေးကြောင့်သာသနာကွယ်နိုင်တယ်တဲ့ဒိဋ္ဌာနုကတိဘေးကြောင့်ဘာဖြစ်နိုင်လဲဆရာသမားတွေကဘုံကြီးကိုကြိုးစားနောက်တပည့်တွေကလည်းပဲဘုံကြီးကိုကြိုးစားကိလေသာနှဲဖို့သာသနာရှည်ဖို့သာသနာတွန်းရှည်ဖို့ဒီသာသနာရှည်အောင်လုပ်ရင်းနဲ့လောဘဒေါသနှဲဖို့ဒီလိုစိတ်တွေနှဲနေပြီးတော့ဘုံကြီးဖို့နာမည်ကြီးဖို့လက်လာပါရဖို့ပွဲတွေမျိုးမျိုးကျင်းပပါတယ်ဆိုရင်မြတ်စွာဘုရားကဒါသာသနာကွယ်မလားသာသနာရှည်မလားဘလို့မိတ်လဲသာသနာကွယ်မလို့မိတ်တုက္ကဋဝိနည်းတုတ်တန်နေရောသာသနာကွယ်ကြောင်းတရားတွေရောရှင်ပြားတို့ပြန်သုံးသက်ကြည့်ဒါတွေတွေ့လေဒါကြောင့်ဘုန်းကြီးတို့ခေါင်းဆောင်တွေရဲ့သဘောထားဟာအရေးမကြီးဘူးလားအရေးကြီးလားအရေးကြီးတယ်အဲ့တော့တပည့်တော်အနေနဲ့လည်းပဲစာချဘုန်းကြီးရှားပါနေတဲ့ခေတ်မှာရှင်ပြားတို့တပည့်တော်ကစာချလုတ်ကိုတက်နိုင်တယ်များလုတ်ပါဒါနာယကတွေကိုလည်းတပည့်တော်တွေ့တိုင်းတက်နိုင်တယ်များပြောပါတယ်သူတို့လည်းလိုက်နာကြပါတယ်တရားဟောတဲ့လုတ်တွေကတော့ဝေလွန်လို့ရှိရင်မလိုက်ပါနဲ့နေတယ်ဆိုရင်လိုက်ပါတရားဟောတာလည်းပဲထိုက်တဲ့လောက်လိုအပ်တယ်လို့တောင်မြို့မာကန်အောင်ဆရာတော်ကြီးကအမိန့်ရှိခဲ့တယ်ပေါ့ဒါကြောင့်ဒီလုတ်ကိုလုတ်ပါသို့တော်ကိုယ့်ရဲ့လုတ်ဒီလက်ဆင့်ကမ်းတဲ့လုတ်ဘာဖြစ်လို့လက်ဆင့်ကမ်းလို့လုတ်ကိုလုတ်ရမှာလဲဆိုရင်ဒီပြောတို့သာသနာမှာစာချဘုန်းကြီးမလုတ်ချင်ခြင်းအကြောင်းကိုတပည့်တော်သုံးသက်ကြည့်တယ်။နှစ်မျိုးရှိနိုင်တယ်ပေါ့။နံပါတ်၁ကဘာလဲဆိုတော့ပညာသင်ကြားရတဲ့အခါပညာသင်ယူရတဲ့အခါမှာပို့ပြီးတော့ကြိုးစားရတယ်ပို့ပြီးတော့ဒုက္ခရောက်တယ်အဲ့ဒီအချက်ဟာမမှန်ဘူးလားမှန်သလား။ဒီလိုစာချဘုန်းကြီးလုတ်မဲ့ယန်းတော်တစ်ပါးနဲ့တရားဟောမယ်ဒီမြင့်တရားပြမယ်ဒီလုတ်ကိုလုတ်မဲ့ယန်းတစ်ပါးဟာဘယ်လုတ်ကိုလုတ်တဲ့ယဟန်ကပို့ပြီးတော့ပညာသင်ရမလဲဆိုရင်ဒီပြောလို့ဒီစာတင်စာချလုတ်မယ်ဆိုတဲ့တန်ခါကဓမ္မစရိယအောင်ယုံတဲ့တောင်တခါတည်းရင်မလုံလောက်ချင်အဲ့တော့အထက်စာတွေသင်ရတယ်အဲ့တော့အထက်စာတွေပါသင်မှစာချဘုန်းကြီးအရေးချင်းထိုက်တဲ့လောက်ပြည့်တယ်ဓမ္မစရိယအောင်လည်းပြည့်တော့ပြည့်ပါတယ်သို့တော့ဆက်မလေးလာပဲနဲ့ချနေရင်တော့သူအရေးချင်းပြည့်ဖို့မလွယ်ဘူးဒီပြောလို့ဘီဝန္တလုတ်တဲ့တန်ခါတွေကြတော့ငယ်လက်ကြီးစာတွေလည်းပဲစာသင်တဲ့အနေနဲ့ထက်လို့ရတယ်စာကြမ်းန်းစာကြတော့လည်းပဲဓမ္မစရိယစာကိုအသေးစိတ်ထပ်ပြီးတော့လောရတော့အရေးချင်းပို့ပြီးတော့ပြည့်သွားတာဒါကိုတပည့်တော်ဆိုလိုတာပါဓမ္မစရိယတွေအရေးချင်းမပြည့်ဘူးလို့ပြောတာမဟုတ်ဘူးအထပ်ပြီးတော့ဖြည့်တယ်ဆိုရင်ပြည့်နိုင်တယ်အဲ့တော့ပညာသင်ကြားရတဲ့အချိန်မှာပို့ပြီးတော့ကြိုးစားရတယ်ပို့ပြီးတော့ဒုက္ခခံရတယ်ဒီအချက်တစ်ချက် နောက်တခါဘုန်းကြီးတို့စဉ်းစားကြည့်ကြစို့စာချဘုန်းကြီးဖြစ်ပြီဆိုရင်တရားဓမ္မတွေနဲ့အထီးတွေ့ဟာနည်းသလားများသလားနည်းတယ်တရားဝတရားပြအခြားပရဟိတလောက်တာတွေနဲ့စာရင်တော့တရားဓမ္မအထီးတွေ့နည်းတယ်အထီးတွေ့နည်းတော့တရားဓမ္မတွေရဲ့ပံ့ပိုးမှုလည်းမနည်းလောက်ဘူးလားနည်းလောက်သလားအဲ့နည်းနည်းလေးရတဲ့တရားကိုတပိအောင်မြင်လာတယ်ဆိုရင်မချီးမြှောက်ရဘူးလားချီးမြှောက်ရသလားစဉ်းစားကြည့်နော်လက်လာပါရတာမများဘူးနည်းတယ်နည်းတဲ့ထဲကနေပြီးတော့တပိကိုပေးရတယ်အဲ့တော့အချားလှုပ်လှုပ်တဲ့တန်ဃာတွေကြတော့တရားဓမ္မထီတွေ့ပို့ပြီးတော့များတယ်များပြီးတော့ရလာတဲ့လက်လာပါလည်းတပိပြိသက်ကနည်းတယ်အဲ့တော့မျက်စိအမြင်နဲ့ကြည့်လို့ရှိရင်တော့တမျိုးဖြစ်နိုင်တာပေါ့ဒါတွေကိုအားကျသွားနိုင်တာပေါ့ဒါတပိတော်အပြစ်ပြောလို့တဲ့စိတ်နဲ့မဟုတ်ပါဘူးတပိတော်စဉ်းစားချက်ကလေးကိုပြောပြရတာပါအဲ့တော့ပညာသင်ကြားရတဲ့အချိန်မှာပို့ပြီးတော့သင်ရတယ်ဒုက္ခပို့များတယ်ပို့ပြီးတော့ဆင်းရဲတယ်စာချဘုန်းကြီးဖြစ်လာတဲ့အချိန်ကြတော့လည်းပဲလက်လာပါနေပါတယ်ဒကာရမထိတွေ့မှုနေပါတယ်ရလာတဲ့လက်လာပါကိုပြန်ပြီးတော့မျှဝေရတယ်အဲ့တော့ဒီရဲ့ချက်တွေဟာစာချဘုန်းကြီးရှာပါမှုရဲ့အဓိကအကြောင်းမဖြစ်နိုင်လောက်ဘူးလားဖြစ်နိုင်လောက်လားဖြစ်နိုင်လောက်တယ်အဲ့တော့တပိတော်တို့တနေ့ကတွန်းွက်သေးရလို့ပါပဲဒီသီရိလင်ကရန်တော်တွေထုတ်တဲ့ကတွန်းွက်လေးတပည့်တို့ပြောခဲ့တာပဲဘာလဲဆိုတော့ဒီသူတို့အချင်းချင်းဒီတန်ဃာလောကမှာဒီခံယူချက်လေးတွေများလာလို့ဒီကတွန်းပေါ်ထွက်လာသလားလို့တပည့်တို့ယူဆကြတောင်းဖြစ်လာတယ်ပေါ့ဒါတပည့်တို့တီးကြတော့မသိပါဘူးကတွန်းွက်လေးကိုသီရိလင်ကပညာတော်တင်ရန်တော်တွေထုတ်တဲ့အထဲမှာဒီရှေးတုန်းကဒေါက်တာဘွဲရတဲ့ဆရာတော်ကြီးရဲ့တရားကိုနားတာရှားပါလိုက်တာတဲ့ခက်ခဲလိုက်တာခုခေတ်ကြတော့ဆိုပြီးတော့ဒေါက်တာဘွဲရတဲ့တန်ဃာကြီးနောက်ကအများကြီးဆွဲပြီးတော့တပါးဟိုဘက်အိမ်ကတရားနာကြအောင်မလားခမရဆိုပြီးတော့တရားနာဖို့ရလိုက်ပြီးတော့ဖိတ်မှန်နေတယ်တနည်းအားဖြင့်လိုက်ပြီးတော့ဆက်နေတယ်ပေါ့ဒီလိုသဘောမျိုးလေးရေးဆွဲထားတယ်ဆိုတော့ဒါတွေကတပြို့တို့ဒီသဘောတရားတွေပြန့်နှံ့နေလို့များဒီကာတွန်းပုံတွေဆွဲလိုက်လေသလားဆွဲတဲ့တန်ဃာကြီးကလည်းပဲဒီပညာတွေသင်နေတဲ့တန်ဃာတွေဆိုတော့ဒါလေးတွေကစဉ်းစားစရာအကောင်းတယ်ပေါ့အဲ့တော့တပည့်တော်အနေနဲ့ကဒီเจ้าမှာပုံဖော်ခြင်းတာကတော့သူများမလုပ်ချင်တဲ့အလုပ်လုပ်တဲ့နေရာမှာလည်းပဲအရင်နီးများတဲ့အလုပ်ပါရမီကုသိုလ်ကတော့အများကြီးဖြစ်နိုင်တဲ့အလုပ်ဒီလုပ်ကိုလုပ်ပြီးတော့ကျန်တဲ့လုပ်တွေကိုဒီလိုတို့ဒုတိယအနေနဲ့စွမ်းတဲ့ဘက်ကတရားဟောတာစာရေးတာဒါလေးတွေကတော့ထိုက်လျောက်လုပ်ရမှာပါပဲအဲ့တော့အဓိကအလုပ်လုပ်နိုင်ဖို့အတွက်တပည့်တော်ပုံဖော်တယ်ဒါလေးတွေကတော့ဖြစ်မဖြစ်ဆိုတာနောက်ထပ်စောင့်လို့ကြည့်ရအောင်ပါပေါ့တပည့်တော်မေးလိုက်တဲ့စာချဘုန်းကြီးလေးတွေကတော့အားလုံးတပည့်တော်ကြည်နဲ့အားရတဲ့အဖြေလေးတွေပေးကြတာများပါတယ်အဲ့တော့ဆိုလိုတာကဆရာဇော်ကြီးရဲ့ဆောင်းပါးကိုဖတ်ပြီးတော့တပည့်တော်ဒီဩဝါဒလေးပေးခြင်းစိတ်ပေါက်တာရှင်ပြားတို့ဟာကောင်းဆောင်တင်နှန်းလာပြီးတော့တက်နေတာကောင်းဆောင်တင်နှန်းလာတက်နေတယ်ဆိုတော့မိမိတို့ရဲ့ခံယူချက်သဘောထားအရေးကြီးတယ်ကိုယ့်ရဲ့ဘာနဲ့ဘာအရေးကြီးလဲခံယူချက်သဘောထားအတိုင်းပုံပေါ်သွားတတ်ကြတယ်ဒါလေးတွေဟိုဒါတပည့်တော်ဒီကြောင်းတပည့်တော်ရဲ့စိတ်ကူးထဲမှာပုံပေါ်တာလေးတွေဟာဆန္ဒလေးတွေသဘောထားလေးတွေဟာထိုက်လျောက်ပုံပေါ်တယ်ဆိုတာအရေးမြတ်ပဲပြောတာပါဗာစိတ်ထားနဲ့မှပြောတာမဟုတ်ပါဒါကြောင့်မို့ကိုယ့်ရဲ့ယုံကြည်ချက်ကိုယ့်ရဲ့ခံယူချက်ကိုယ့်ရဲ့သဘောထားအတိုင်းကြည့်ရင်ပုံပေါ်လာတဲ့အတွက်သဘောထားလေးတွေမှန်ဖို့အတွေးလေးတွေမှန်ဖို့အမြင်လေးတွေမှန်ဖို့တပည့်တော်ဒီဩဝါဒကိုပေးရခြင်းဖြစ်ပါတယ်အားလုံးချင်းချင်းချင်းချင်းနဲ့နာယူပြီးတော့စဉ်းစားပြီးတော့နောက်ဆုံးမှာတင့်လျော်တယ်ဆိုရင်ကြင်ကြံကြိုးကုတ်အမြဲတမ်းအားထုတ်နိုင်ကြပါစေကုန်သတည်း